ကျမရဲ့ဝန်ထမ်းတွေစိုးရင်ကြောင်းကြမှုမရှိပဲလုပ်ငန်းဝင်ပြန်လည်ဝင်ရောက်ကြပါလို့စစ်ကောင်စီကတိုက်တွန်းနေချိန်မှာပဲရန်ကုန်နဲ့မန္တလေးမြို့တွေကကိုဗစ်တက်ဖြစ်ရေးမှာပါဝင်နေတဲ့ဆရာဝန်တွေဖမ်းဆီးခံခဲ့ရပါတယ်။ရန်ကုန်မြို့ကဆရာဝန်9ယောက်မန္တလေးမြို့ကဆရာဝန်2ယောက်ဖမ်းဆီးခံခဲ့ရပါတယ်။သူတို့တွေကိုဘယ်မှာဖမ်းဆီးထားတယ်လဲဆိုတာအပါအဝင်သူတို့နဲ့ပတ်သက်တဲ့နောက်ဆက်တွဲသတင်းမသိရသေးတဲ့အတွက်စိုးရိမ်နေကြတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုတော့အလိမ္မာကပြောပြပါမယ်ခင်ဗျာ။
ပြည်ထောင်စုကိုဗစ်တရားလိုင်းပြင်းထန်နေတဲ့လူနာတွေကိုအိမ်နဲ့ရောက်ကျန်းမာရေးဆောင်ရှောက်မှုပေးနေတယ်။ရောက်တဲ့ကောင်ကိုဗစ်ရောဂါကာကွယ်ရေးနဲ့ပြည်သူအကျိုးပြုအဖွဲ့ကဆရာဝန်၅ဦးဇူလိုင်လ၁၉ရက်နေ့ကဖမ်းဆီးခံခဲ့ရကြပါတယ်။မနေ့ကမနက်9နာရီဝန်းကျင်မှာအောက်ဆီဂျင်စနေတဲ့လူနာကိုလာရောက်ကုသပေးဖို့ဆက်သွယ်လာပြီးအိမ်နေရာကိုတောက်သွားတဲ့ဆရာဝန်၃ဦးကိုစစ်တပ်ကဖမ်းဆီးခဲ့ပါတယ်။အိမ်နောက်မကြခင်မှာပဲရုံးမှကျန်နေခဲ့တဲ့ဆရာဝန်တို့ကိုလည်းစစ်ကောင်စီတပ်တွေကလာရောက်ဖမ်းဆီးသွားခဲ့တာပါကိုဗစ်လူနာတွေကိုအွန်လိုင်းကနေကုသမှုပေးနေတဲ့ဆရာဝန်တို့နဲ့မြေပြင်မှာကွင်းစင်းကုသပေးနေတဲ့ဆရာဝန်တို့ဖမ်းဆီးခံရတဲ့အပြင်ကိုဗစ်အထောက်အကူပြုပစ္စည်းတွေဖြစ်တဲ့ PPE အောက်ဆီဂျင်အုံးနဲ့ဆေးဘုံတွေကိုပါစစ်ကောင်စီကဖမ်းဆီးသွားပါတယ်သူတို့ရဲ့ရုံးကိုလည်းစစ်ကောင်စီကချိတ်ပိတ်သွားပါတယ်ဖမ်းဆီးခံရတဲ့ဆရာဝန်တွေကတော့ဒေါက်တာမင်းကျော်စွာခေါင်ဒေါက်တာကိုကိုဦးဒေါက်တာသူရဒေါက်တာနှင်းဝီချိုနဲ့ဒေါက်တာနှင်းချိုနှမောင်တို့ဖြစ်ကြပါတယ်။သူတို့ငါးဦးရဲ့အခြေအနေနဲ့ပတ်သက်ပြီးဘာမှမသိရသေးလို့ဆက်လက်စုံစမ်းနေရလို့အဖွဲ့ကောင်းဆောင်ကိုချမ်းလေးကပြောပါတယ်
။လက်ရှိကတော့ကျွန်တော်တို့ကိုကမ်းလုံးဝမရသေးပါဘူးမြန်မာ။အဲ့တော့ကျွန်တော်ဒီမှာ live ဆောင်ရမ်းနေပါတယ်။တောင်းရင်သိရတယ်လို့ပေါ့နော်ဘယ်လိုဟိုစားကြီးစားနေလဲကျွန်တော်ဆိုင်နေလို့ဖြစ်ပါတယ်ဘာလို့ဆိုသူတို့ရာဒီ
စစ်ကောင်စီဘက်ကတော့ရောက်တဲ့ကောင်မှာစီဒီအမ်ဆရာဝန်စေတနာဝန်ထမ်းတွေကိုဖမ်းဆီးထားခြင်းမရှိဘူးလို့တရင်ထုတ်ပြန်ထားပါတယ်။သူတို့ဖမ်းဆောင်ရတယ်ဆိုတဲ့တရင်ကလည်းအမှန်တကယ်ဖြစ်ပွားမှုမရှိခဲ့တဲ့တရင်လို့ပြောကြားထားပါတယ်။အခုလိုရန်ကုန်မြို့မှာကိုဗစ်လူနာတွေကိုကူတာပေးနေရဲဆရာဝန်တွေဖမ်းဆီးခံထားရတယ်လို့မန္တလေးမြို့မှာလည်းပြီးခဲ့တဲ့တရင်ပတ်အင်္ဂါနဲ့တောက်ကြနေတွေတုန်းကဆရာဝန်တွေရောက်ဖမ်းဆီးခံခဲ့ရပါတယ်။ကိုဗစ်လူနာတွေကိုကုသမှုပေးနေတဲ့ခွဲစိတ်အထူးကဆရာဝန်ကြီးဒေါက်တာတက်သီးနဲ့အွန်လိုင်းကနေဆေးပညာရပ်ကိုပြန်လည်မျှဝေတရားပေးနေတဲ့ဒေါက်တာကျော်ကျော်တက်တို့ကိုဖမ်းဆီးခဲ့တာပါ။ဆရာနာသိမ်းပြီးနောက်ပိုင်းကလေးကပရိုက်တာစီယုံဆေးကန်းတွေမှာလူနာတွေကိုအခမဲ့ခွဲစိတ်ကုသပေးနေတဲ့ဒေါက်တာတက်သီးကိုဇူလိုင်လ16ရက်ပြီးခဲ့တဲ့တက်ကြံကြီးကစစ်တပ်ကအကြမ်းဖက်ဖမ်းဆီးသွားခဲ့ပုံကိုသူတို့နဲ့ခင်မင်ရင်းနှီးတဲ့ CDM ဆရာဝန်ကအခုလိုပြောပါတယ်။
သူအဖက်ခံရတဲ့နေ့ပဲည7:00တောင်မှသူအရင် volunteer စတင်ရတဲ့ writer ကြီးရောတစ်ခုပါအဲတော့တစ်ခေတ်ကိုခေါ်လာပြီးတော့မှသူရဲ့ပစ္စည်းတွေကပိတ်နေပေါ့နော်တက်ကောင်စီတက်တီးကအဲ့ဒီမှာဆိုရင်တွေ့လိုက်ရတာဆိုကျောက်တက်တီးကလက်ထိတ်နဲ့ပါလာတယ်ပြီးတော့ကျောက်တက်တီး mask ထုတ်ထားတာတောင်မှ mask ရဲ့အောက်မှာသွေးစားလေးနေရတယ်ပေါ့နော်ညနာတစ်ခုလုံးနဲ့ဖူးရောက်နေတဲ့ခန္ဓာကိုယ်မှာလည်းထိုင်တာထိုင်ချက်တွေတွေ့ရတယ်ဆိုပြီးတော့မှအဲ့ဒီကမြန်မာရတဲ့သူတွေကပြန်ပြောပြတယ
်စေတင်ရဘာသာရဲ့မှာထူးချွန်ပြီးအရေးချင်းရှိတဲ့မန္တလေးစေတက္ကသိုလ်ကဒေါက်တာကျော်ကျော်တက်ကိုလည်းဇူလိုင်လ13ရက်ပြီးခဲ့တဲ့အင်္ဂါနေ့ညတကောင်အချိန်မှာစစ်ကောင်စီတပ်တွေကအကြမ်းဖက်ရိုက်နှက်ဖမ်းဆီးခေါ်ဆောင်သွားတယ်လို့ဆက်ပြောပါတယ်ဒီလိုဆရာနာတင်ထားတဲ့ကာလမှာကရောကတရားလိုင်းတန်ကိုခက်ခက်ခဲခဲယူဆိုင်နေရပြီးဒေသုံုံတက်နေတဲ့အချိန်မှာလူနာတွေရဲ့အသက်ကိုကယ်တင်ပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေကိုအကြမ်းဖက်ချင်းချောက်တာတွေဖမ်းဆီးခေါ်ဆောင်တာတွေလုပ်နေတဲ့စစ်ကောင်စီရဲ့လုပ်ရအပေါ်မေးခွန်းထုတ်ရှားဖြစ်နေပြီလို့ဆရာဝန်အများကပြောနေကြပါတယ
်ဒီလောက်တိုင်းပြည်အတွက်ကိုမိုးလဲနေတဲ့ရင်းကြီးနေတဲ့အခြေအနေမှာဒီဆရာဝန်တွေကိုဖမ်းဆီးချုပ်နှောင်ထားတယ်ဆိုတာစစ်ကောင်စီကဘာကိုရည်ရွယ်နေတယ်လဲကျွန်တော်တို့ကမေးခွန်းထုတ်ရမယ့်အနေထားဖြစ်ပါတယ်
ကိုဗစ်ကရောဂါပထမလိုင်းနဲ့ဒုတိယလိုင်းတန်းဖြတ်တန်းတွေကပါဝင်ခဲ့ကြတဲ့ကျန်းမာရေးဝန်ထမ်းတွေ၊စေတနာရှင်လို့အားပေးတွေနဲ့အလှူရှင်တွေရဲ့အင်အားတည်တည်တတ်တာရောင်းနေတဲ့အခြေအနေဖြစ်နေပါတယ်။ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကုသရေးလုပ်ငန်းတွေမှာပါဝင်ဖို့ကျန်းမာရေးနဲ့အာကစားဝင်ကြီးဌာနကစေတနာဝန်ထမ်းတွေကိုဖိတ်ခေါ်ထားပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းကုသရေးပိုင်းတာဝန်ထမ်းဆောင်နေတဲ့နိုင်ငံဝန်ထမ်းတွေကမကအပြင်မှာရှိနေတဲ့ကျွမ်းကျင်တဲ့စေဘက်ပညာရှင်တွေကလည်းအများနဲ့ပတ်သက်တဲ့ကိစ္စဖြစ်လို့အားလုံးပူးပေါင်းဆောင်ရွက်ပေးစီလိုတယ်လို့ပြောကြားထားပါတယ်။ဒီလိုပြောကြားထားချိန်မှာပဲကိုဗစ်လူနာတွေကုသပေးနေတဲ့ဆရာဝန်တွေဖမ်းဆီးခံရတာဖြစ်ပါရဲ့ရှင်။